မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားမှာရခိုင်ပြည်နယ်မင်းပြားမြို့နယ်ထဲမှာတော့မနေ့ကနဲ့ဒီကနေ့အထိစစ်ရဟတ်ယာဉ်တွေတုံပြီးတိုက်ခတ်ရတဲ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ပွဲအတွင်းမှာနှစ်ဖက်ထိခိုက်မှုရှိတယ်လို့ AA ဘက်ကပြောပေမဲ့လို့မြန်မာစစ်တပ်ဘက်ကတော့ထိခိုက်မှုအခြေအနေကိုပြောဆိုတာမရှိပါဘူး။တစ်ချိန်တည်းမှာပဲဒီကနေ့ရသေးတောင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့အရက်သားတွေထိခိုက်မှုရှိတယ်လို့ရွာသားတွေဟာလည်းဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အသေးစိတ်ကိုနိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာရှိဖက်တောင်ဖြူဆောင်ဘက်မှာဒီမနက်ပိုင်းကစပြီးတော့မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟယင်နစီနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဒေသခံရွာသားတို့စစ်ပေးတင်းရှောင်နေရတယ်လို့ကျန်းကျေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်။
မနက်ချင်းလိုက်လောက်ကတော့ပန်းရောက်ဆက်ဖက်မှာဖြစ်တယ်။ရဟန်းအစီနဲ့လာပြစ်တာရှိတယ်။ဒီပြစ်တဲ့နေရာမင်းရဲ့ရော်တွေလားတော့နေနေချောက်ကြည့်ရတယ်။အဲဒါမျိုးဒီရော်တွေဘက်ကတော့တိုက်ခိုက်မှုရှိဘူးလေ
။ဒါပြင်မြောက်ဦးမြို့နယ်ရဲတိုင်းရင်ဘက်ကလည်းတိုက်ပွဲဖြစ်ပွားရနေရကိုလက်နက်ကြီးတွေနဲ့အကူပစ်ပေးနေတယ်လို့ဒေသခံတွေကဆိုပါတယ်။ဒီမနက်ပန်းမြောင်းရွာဆက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မင်းများမျိုးနေဖြစ်နေတယ်လို့တော့ဟိုကျွန်တော်လည်းကြားတာပေါ့နော်။ဒါမဲ့လို့ဟိုအသေးစိတ်ကတော့ဘာမှမရောက်လာဘူ
း။မနေ့ကလည်းမင်းများမျိုးနေရွှေချင်နဲ့ဒိုင်းနာရွာကြားမှာမြန်မာစစ်တပ်နဲ့အေအေဘွဲတို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့လည်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကဆက်ပြောပါတယ်။
မင်းကတိုက်ပွဲကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်တာရှိရကြ။မင်းများမျိုးနဲ့ဒီဒိုင်းသားရွာရဲ့အရှိတောင်ဖက်ပေါ့နော်။အဲ့ဒီမှာတနေကုန်ဖြစ်နေတာပြတိုက်ပွဲကမနေ့ကလည်းခွေးတောက်ကစပြီးတော့ည9နာရီလောက်မှပဲဟိုပစ်တာခတ်တာတွေရပ်သွားတာပေါ့နော်။ညနေ3နာရီလောက်မှတော့ဒီဗမာစစ်တပ်ဘက်ကနေပြီးတော့ကြားရင်နစီနဲ့လာပြီးတော့ဒါ15မိနစ်လောက်စီပေါ့နော်။စေတနာတွေနဲ့ပစ်တာရှိတယ်။နောက်တော့ကဲတွေနဲ့ပစ်တာရှိ။မင်းကတိုက်ပွဲဖြစ်စဉ်တခြားလုံးမှာတော့ဒီဗမာစစ်တပ်ဘက်ကနေပြီးတော့40အထက်ဆုံးတာရှိတယ်ကျွန်တော်တို့ရခိုင်တပ်တို့ဖက်တာတော့သူတက်ဆုံးတာရှိတယ်နောက်လူဦးတန်ရာရတာရှိတယ
်မနေ့ကမင်းပြမြို့နယ်စိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြောက်ဆုံးတာများပြားတယ်လို့အေအေဘက်ကပြောဆိုနေတယ်လို့တီးခြားအတိမပြုတ်နိုင်သေးပါဘူးအနောက်ပိုင်းတိုင်းစစ်သည်နာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မနေ့ကနဲ့ဒီကနေ့မင်းပြမြို့နယ်တွင်စိုက်ပွဲဖြစ်ပွားခဲ့ကြောင်းအခုလိုပြောပါရတယ
်ကျွန်တော်တို့ဒီနေ့ပန်းမောင်းအစီအစဉ်မှာဖြစ်ခဲ့မှုဖြစ်တာတော့ရှိတယ်စိုက်ပွဲဖြစ်တာသူရစ်ဖို့ဆိုတော့ဒီနေ့လည်းဒီနေ့တော့ပြောမှာပေါ့မနေ့ကလည်းဖြစ်တာပဲဒီနေ့လည်းဖြစ်တာပဲ
မနေ့ကနဲ့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးဒီမနေ့မှလည်းရတိတ်တောင်မြို့နယ်ထွန်းယူဝေကြီးရွာနီးမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီးတဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရတိတ်တောင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတည်မောင်ဝင်းကပြောပါတယ
်အဲ့မှာဖြစ်တာ ਨੇ တော်တော်ရထပ်ပြင်းနေကြပြီပေါ်တော်ကြီးဖက်တို့ကိုပြေးနေအဲ့မှာအမျိုးသမီးတယောက်တန်ရရလို့ကြာဘူး။သူရောနဲ့ထွက်ပြီးတော့အဲ့မှာပြစ်ခတ်မှုကြောင့်ပဲတန်ရလာတယ်။သူကဖြစ်တယ်ရောက်နေပြီးရဖြစ်တယ်ရေးဆေးကိုကြောင်းနေပါလေ။ဒီတော့မလို့လုပ်နေပါလေ
။ရခိုင်ပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေခဲ့တာဟာဆယ်လကျော်ရှိလာပြီးဖြစ်တယ်လို့နှစ်ဖက်တိုက်ပွဲရှော့ချလာမဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လ25ရက်နေ့အထိရခိုင်ပြည်နယ်တိုက်ပွဲတွင်အရသာတေဆုံ62ဦးနဲ့တန်ရာရရှိသူ156ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ရဲ့ကောက်ယူထားတဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ